မင်္ဂလာပါရှင်။ Internet Channel ရဲ့ပြည်တွင်းပြည်ပနေပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်ွဲ့အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။တင်ဆက်ပေးသွားမယ့်သတင်းတွေကတော့ဆေးဘက်အကူဝန်တန်းတွေအသုံးပြုလာနိုင်တဲ့ Iron Man Rocket Whistle ဆိုတဲ့သတင်း၊မင်းဆန္ဒနယ်အလိုက်ကိုစလဲလောင်းများကို Bolt MM Website ကနေတဆင့်ရှာဖွေနိုင်တယ်ဆိုတဲ့သတင်း၊ Facebook ပိတ်သိမ်းမယ်လို့ဒူတာတေးချင်းချောက်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါရစေ။ပထမအဆုံးသတင်းတစ်ပုဒ်အနေနဲ့ဆေးဘက်အကူဝန်တန်းတွေအသုံးပြုလာနိုင်တဲ့ Iron Man Rocket Whistle ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါရစေ။အနာဂတ်မှာလေကြောင်းဆေးဘက်အကူဝန်ထမ်းတွေကကြေးလက်လေပတ်သူတွေဒဏ်ရာရသူတွေလူသူကင်းဝေးတဲ့တောင်တန်းတွေကြားထဲရောက်ရှိသူတွေကိုရှာဖွေကုသဖို့ရော့ကတ်ကိုအသုံးပြုလာနိုင်ပါတယ်။တီထွင်သူရစ်ချတ်ဘရောင်နင်ကလန်ဒန်ပိုက်ဒေသမှာရော့ကတ်ဝစ်ဆောင်ကိုစမ်းသပ်ခဲ့ပါတယ်။သူဟာကြေးလက်ရှုခင်းကြည့်ဖို့လမ်းလျှောက်သူအဖွဲ့ကိုရှာဖွေဖို့အမြင့်ပေ20ကနေခက်ခဲတဲ့မြေပြင်အနေအထားပေါ်စည်းကနေပြန်တန်းခဲ့ပါတယ်။စမ်းသပ်မှုတစ်စိတ်တစ်ပိုင်းအဖြစ်10မိနစ်အောင်နဲ့ပေ3,100မြင့်မာတဲ့ Havilion တောင်ထိပ်စီကိုလည်းတက်လှမ်းပြတ်ခဲ့ပါတယ်။အဲ့ဒီအမြင့်ပေကိုခြေချင်းတက်ရောက်မယ်ဆိုရင်တော့တနင်္လာလောက်ကြာမြင့်နိုင်ပါတယ်။ DNAAS အဖွဲ့ကတော့ Brownie ရဲ့ဝစ်ဆောင်ကိုအသုံးပြုဖို့ဆွေးနွေးနေပါတယ်။စမ်းသပ်ပြန်တမ်းမှုတွေကိုတော့တစ်နှစ်ကျော်လှုပ်ဆောင်ပြီးတော့လာမယ့်နေရာဒီအစောပိုင်းမှာတရားဝင်အသုံးပြုနိုင်ပါတယ်။ Marvel Iron Man Super Hero ကိုစိတ်ကူးညံကွမျိုးထားတဲ့ဝစ်ဆောင်ကိုတော့ပေါင်း3,400နဲ့ရောင်းချပါမယ်။ဒါပေမဲ့ Brownie ပိုင်ဆိုင်တဲ့ Gravity ကုမ္ပဏီကတော့အရေးပေါ်ကိစ္စအတွက်လိုအပ်တဲ့သူတွေကိုငှားရမ်းပေးတဲ့အစီအစဉ်ရှိတယ်လို့လည်းပြောခဲ့ပါတယ်။ဆက်လက်ပြီးမဲဆန္ဒနယ်အလိုက်ကိုစလဲလောင်းများကို Bolt MM Website ကနေတဆင့်ရှာဖွေနိုင်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။မိမိတို့မဲဆန္ဒနယ်အလိုက်ကိုစလဲလောင်းတွေကို Bolt MM Website ကနေတဆင့်ရှာဖွေနိုင်တယ်လို့သိရပါတယ်။စက်တင်ဘာလ6ရက်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလာမယ့်နိုဝင်ဘာလ8ရက်မှာကျင်းပမယ်။2020အထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ကိုစလဲလောင်းတွေရဲ့အမိစင်းကိုထုတ်ပြန်ကြေညာခဲ့ပြီးဖြစ်ရာ Bolt MM ရဲ့တတိယအကြိမ် version အသစ်မှာအဆိုပါအချက်လက်တွေကိုထည့်သွင်းခဲ့ပါတယ်။2020ပြည့်နှစ်အထွေထွေရွေးကောက်ပွဲမှာမဲဆန္ဒရှင်တဦးအနေနဲ့တည်တည်တဲ့အချက်လက်တွေကို online ပေါ်မှာအလွယ်တကူရှာဖွေလေ့လာနိုင်မယ်။ Bolt MM website ကိုမိဖက်အဖွဲ့အစည်းများဖြစ်တဲ့ဖန်တီးရာရွေးကောက်ပွဲဆိုင်ရာပြည်သူလှုပ်ရှားမှုအဖွဲ့ Inter News နဲ့ Democracy နဲ့ရွေးကောက်ပွဲဆိုင်ရာအကူအညီပေးရင်နိုင်ငံတကာအဖွဲ့အစည်း International IDEA တို့ကပြီးခဲ့တဲ့မေလ29ရက်ကစတင်မိတ်ဆက်ခဲ့ပါတယ်။ website တွင်မဲဆန္ဒနယ်များကဏ္ဍမှာကြည့်ရှုသူများကဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေရဲ့အမိများကိုသာမကပဲနဲ့ကိုယ်စားလှယ်လောင်းတွေရဲ့ပါတီနဲ့သက်ဆိုင်တဲ့အချက်လက်တွေသတင်းဆောင်မတွေအပြင်ပါတီရဲ့လူမှုကွန်ရက်စာမျက်နှာတွေကိုပါတပါးတဲ့လွယ်ကူစွာဆက်လက်လေ့လာနိုင်ရန်တိစောက်ထားပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Facebook ပိတ်သိမ်းမယ်လို့ဒူတာဒေးချင်းချောက်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Facebook ဟာဖိလစ်ပိုင်စစ်တပ်နဲ့ဆက်ဆက်နေတဲ့အကောင့်ကွန်ရက်ကိုဖျောက်ချခဲ့ပါတယ်။အဲ့ဒီဖြစ်ရက်ကြောင့်ဖိလစ်ပိုင်သမ္မတက Facebook ကိုဝေဖန်ပြီးတော့နိုင်ငံတွင်းမှာပိတ်သိမ်းပစ်မယ်လို့ချင်းချောက်ခဲ့ပါတယ်။ဒူတာဒေးကတနင်္လာနေ့ကပြုလုပ်ခဲ့တဲ့ရုပ်သံမိကွန်းမှာ Facebook အပေါ်လူသိရှင်ကြားဝေဖန်ခဲ့ပါတယ်။အာရှရဲ့ကာလရှည်ရှိနေတဲ့ community တောင်းမြန်သူတွေကိုရပ်ဖို့အစိုးရက Facebook ကိုအသုံးပြုတာဖြစ်ကြောင်းသမ္မတကပြောခဲ့ပါတယ်။ Facebook ကလူမှုရေးမီဒီယာစီးမျဉ်းချိုးဖောက်မှုကြောင့်ဖိလစ်ပိုင်စစ်တပ်နဲ့ဆက်ဆက်နေတဲ့ Instagram အကောင့်တွေအပြင် page နဲ့အကောင့်155ခုပါဝင်တဲ့ကွန်ရက်ကိုဖယ်ရှားအပြီးသမ္မတရုပ်သံမိကွန်းပြောခဲ့ပါတယ်။ Facebook ရဲ့ဖော်ပြချက်အရအဲ့ဒီကွန်ရက်ကပြကြွလှုပ်ရှားသူအတိုက်အခိုင်ဖိလစ်ပိုင်ကွန်မြူနစ်ပါတီအဖြစ် National People's Army စစ်တပ်အဖွဲ့ကိုလည်းပြစ်မှတ်ထားတိုက်ခိုက်ခဲ့ပါတယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကို Internet Channel ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အကသာဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝေမြင့်မှုပါ။